ဒီ ARF အစည်းအဝေးမှာအမေရိကန်နိုင်ငံသားရေးဝန်ကြီးကမြန်မာစစ်အစိုးရလုပ်ပုံကိုင်ပုံတွေနဲ့ပတ်သက်ပြီးတော့တော်တော်ကိုပဲပြပြသားသားဝေဖန်ပြစ်တင်ပြောသွားပါတယ်။အဲဒီမှာသတင်းစာရှင်းလင်းပွဲတစ်ရက်မနေ့ကညနေကျင်းပပြုလုပ်တော့သတင်းစာဆရာတွေရဲ့မေးမြန်းချက်တွေအနက်ကထိုင်းနိုင်ငံမှာထုတ်ဝေတဲ့ The Nation သတင်းစာတိုက်က Editor Super Luck ကအာဆီယံအဖွဲ့ကြီးအနေနဲ့မြန်မာစစ်အစိုးရပေါ်မှာဖိအားများများပေးဖို့လိုအပ်တယ်ဆိုတာထပ်ပြီးတော့ရှင်းလင်းပြောပြပေးပါလို့မေးမြန်းတဲ့အခါမှာဒီမြန်မာနိုင်ငံစစ်အစိုးရကအာဆီယံပြည်ညင်စခန်းကိုတရားဝင်အတည်ပြုလက်မှတ်ရေးထိုးလိုက်တယ်ဆိုတဲ့အတွက်ကြောင့်သူတို့စီးဝေးပွဲမှာမြန်မာနိုင်ငံသားဝင်ကြီးကိုရှေ့ထားပြီးတော့ပဲမြန်မာနိုင်ငံအကြောင်းတော်တော်များများအချိန်ယူပြောဆိုဆွေးနွေးခဲ့တယ်လို့သူကဆိုပါတယ
် The ASEAN Charter aspires to rule of law human rights
အာဆီယံပြည်ညင်စခန်းဆိုတာကတရားဥပဒေစိုးမိုးရေးလူအခွင့်အရေးထိန်းသိမ်းစောင့်ရှောက်ရေးကျေပြန့်တဲ့နိုင်ငံရေးစနစ်ပေါ်ထွန်းဖွံ့ဖြိုးရေးနိုင်ငံတကာအသိုင်းအဝိုင်းနဲ့ပေါင်းစည်းညီညွတ်ရေးဆိုတာတွေကိုအခြေခံဥတည်ပြီးတော့ရေးဆွဲထားတာဖြစ်ပါတယ်။ဒါပေမဲ့လို့ဒီထဲထဲမှာအာဆီယံအဖွဲ့ဝင်ဖြစ်တဲ့မြန်မာနိုင်ငံဟာခြေလှမ်းတွေမှားနေပါတယ်။မှားတယ်ဆိုတာကတော်တော်ကိုပဲစိုးစိုးဝါဝါမှားနေတာပါလို့ Miss Condoleezza Rice ကပြောသွားတာပါ။ Nagis မုံတိုင်းတိုက်ခတ်ပြီးသွားတဲ့အချိန်ရက်ပိုင်းတွေမှာဆိုရင်ဒုက္ခသည်တွေကိုအရေးပေါ်ကယ်ဆယ်ကူညီနိုင်ဖို့ကြိုးပမ်းတာတွေကိုမြန်မာစစ်အစိုးရကလက်မခံညှဉ်းဆန်ခဲ့တာတွေကိုလည်းပဲ Miss Rice ကထပ်မံပြီးတော့ပြစ်တင်ပြောကြားလိုက်ခဲ့ပါတယ
် Days and weeks go by with an international community sitting literally offshore France, Great Britain, the United States sitting offshore
တနေ့ပြီးတနေ့တစ်ပတ်ပြီးတစ်ပတ်ရက်တွေကုန်ဆုံးသွားပြီးတော့ပြင်သစ်ဗြိတိန်အမေရိကန်စတဲ့နိုင်ငံတွေကစေတနာအမှန်နဲ့ကမ်းလွန်ပင်လယ်ပြင်မှာကယ်ဆယ်ရေးပစ္စည်းတွေအပြည့်နဲ့အသင့်အနေထားလုပ်ပြီးတော့ထိုင်းကိုစောင့်နေကြရပါတယ်။စစ်အစိုးရကတော့ဝင်ရောက်ကူညီခွင့်မပေးခဲ့ပါဘူး။အဲ့ဒါလိုအခြေအနေမျိုးတွေကိုနိုင်ငံတကာကဘယ်လိုလုပ်ပြီးတော့ရပ်ကြည့်နေနိုင်မှာလဲလို့ပြောသွားတာပါ။နောက်ပိတ်ဆုံးကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်ခွင့်ရရှိလာနိုင်အောင်ဂျားဝင်ဆောင်ရွက်ပေးတဲ့အတွက်ကြောင့်အာဆီယံအဖွဲ့ကြီးကိုလည်းပဲကျေးဇူးတင်တယ်လို့သူကဆိုပါတယ်။ဒါပေမဲ့လို့အာဆီယံအဖွဲ့အနေနဲ့အခုလိုကြားဝင်ပြီးတော့ဆောင်ရွက်ပေးရတဲ့အဆင့်မျိုးရောက်ကိုမရောက်သင့်ဘူး။နောက်ပြီးတော့မြန်မာနိုင်ငံကိုမှန်ကန်တဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေပေါ်ထုတ်လာအောင်ပြောဖို့ဆိုဖို့နီလန်ရှာပေးဖို့ကိုလည်းလိုအပ်ပါတယ်လို့သူကပြောပြန်ပါတယ
်။ Given the slight opening that this has provided, is there a way to move Burma to a political?
အခုမြန်မာစစ်အစိုးရနဲ့ပူးပေါင်းလုပ်ကင်ခွင့်ကလေးရရှိလာပြီဆိုတော့ကဘယ်ကိုဥတီသွားနေမှမသိတဲ့ဒီလမ်းပြမြေပုံဆိုတာကနေပြီးတော့မှန်ကန်တဲ့လမ်းကြောင်းပေါ်ကိုရောက်ရှိလာအောင်မြန်မာနိုင်ငံကိုနီလန်ရှာပေးဖို့ဖြစ်နိုင်မလားဆိုတာစဉ်းစားကြရပါလိမ့်မယ်။ဒေါ်အောင်ဆန်းစုကြည်ကိုပြန်ပြီးတော့လွှတ်ပေးဖို့အတိုက်အခံနိုင်ငံရေးပါတီတွေကိုလမ်းကြောင်းတစ်ခုရှောက်လှမ်းခွင့်ပေးဖို့မဟာမိတ်နိုင်ငံတွေဒေသတွင်းနိုင်ငံတွေအနေနဲ့စစ်အစိုးရကိုဖြောင်းဖြားဖိအားပေးဖို့ဖြစ်နိုင်မလားဆိုတာမေးချင်ပါတယ်လို့လည်းပဲအမေရိကန်နိုင်ငံသားဝန်ကြီး Miss Rice ကပြောသွားပါတယ်